ဒီမန်ဘင်္ဂလားဒေ့ရှ်လေကြောင်းခီးတဲ့တင်လင်းဟာဗုဒ္ဓဘုရင်ညနေ6နာရီခွဲလောက်ကရန်ကုန်ပြည်ပြည်ဆိုင်ရာလေဆိပ်ကိုဆင့်သက်ဖို့စ조사ဆင်မှာဆိုးရတဲ့ရာသီဥတုကြောင့်လင်းပြေးလမ်းမကနေချော်သွားတဲ့အတွက်လူ18ဦးတဲ့မနေ့ဒဏ်ရာရတယ်လို့တာဝန်ခံအရာရှိတွေကပြောပါတယ်ခီးတဲ့29ဦးနဲ့လင်းမှုတန်း4ဦးလိုက်ပါလာတဲ့ S2 AGQ Bombardier-Q400 အမျိုးအစားလင်းဟာမိုးရွာပြီးလေပြင်းတိုက်ခတ်ချိန်မှာလေဆိပ်ကိုဆင့်သက်ခဲ့ရတာဖြစ်ကြောင်းမြန်မာနိုင်ငံဆိုင်ရာဘင်္ဂလားဒေ့ရှ်သံမတ်ကြီးManjuro Karman Khan Chowdhury ကပြောပါတယ် BG060 လင်းခီးစင်မှာလိုက်ပါလာသူတွေကအနည်းဆုံးအမျိုးသမီး9ဦးနဲ့အမျိုးသား12ဦးဒဏ်ရာရပေမဲ့ဒဏ်ရာသိမ့်မပြင်းထန်ကြောင်းနဲ့သူတို့ကိုညနေ9နာရီလောက်မှာမြောက်ကလာဆေးုံတင်ထားတယ်လို့သတင်းတွေမှာဖော်ပြပါတယ်ခီးတယ်ရီတဲမှာဘင်္ဂလားဒေ့ရှ်မြန်မာတရုတ်ကနေဒါအိန္ဒိယပြင်သစ်နဲ့ဆွစ်ဇာလန်နိုင်ငံသားတွေပါဝင်တယ်လို့ဗီမန်လေချောင်းအထွေထွေမန်နေဂျာကပြောပါတယ်လင်းဟာပြည်လမ်းပေါ်ဆင့်သက်စင်မှာရုတ်တရက်ခုန်တက်သွားပြီးအောက်ကိုပြန်ချကြောင်းနဲ့အခုလိုဖြစ်တာလေပြင်းဖြတ်ပြီးတော့တိုက်ခတ်တာကြောင့်ဖြစ်ပြီးလင်းဟာဆင့်သက်စင်မှာရာသီဥတုဆုတ်ရတဲ့အတွက်အရှိဘိန်ပြတ်ထွက်သွားခဲ့တယ်လို့တမ္မကြီးကပြောပါတယ်လင်းဥပိုင်းနဲ့အတောင်ပိုင်းနှစ်ဖက်စလုံးနဲ့ပျက်စီးသွားတယ်လို့လေဆိပ်အရာရှိသူကပြောပါတယ်ရန်ကုန်နဲ့ဘင်္ဂလားဒေ့ရှ်မြို့တော်ဓာကာဒီလေချောင်းလိုင်းကတပတ်လေးရက်ပြည့်ဆွဲပါတယ်ရန်ကုန်လေဆိပ်ကတော့မိုးတိထန်တဲ့အတွက်လေချောင်းပြည့်ဆွဲမှုတွေခေတ္တရက်ဆိုင်ကြောင်းနဲ့အချိန်နေထပ်မံကျင်းညာမှာဖြစ်ကြောင်းပြောပါတယ်လာမယ့်အခြားလေချောင်းခီးစင်တဲ့အတွက်နေပြည်တော်လေဆိပ်ဆင့်သက်ဖို့စီစဉ်ပါတယ်မြန်မာနိုင်ငံမှာအရက်ဖက်လေချောင်းမတော်တဆဖြစ်မှုသိရှားပေမဲ့စစ်လေရင်ပြတ်ကျမှုကတော့အဖြစ်များပါတယ်